မေရိကန်ပြည်တော်စုမှာအမျိုးသမီးတွေတရားဝင်ကိုယ်ဝန်ဖျက်ချခွင့်ကိုတရားရုံးချုပ်ကပယ်ချလိုက်တဲ့အချိန်တည်းမှာပဲတရားရုံးချုပ်အပေါ်ယုံကြည်မှုဟာသမိုင်းတစ်လျှောက်အနေဆုံးရောက်နေကြောင်းသူသဘောထားစစ်တမ်းတစ်ကတွေ့ရှိခဲ့ပါတယ်။အမေရိကန်ကအဖွဲ့အစည်းတွေအပေါ်ယုံကြည်ကိုးစားမှုနဲ့ပတ်သက်လို့ကလပ်အဖွဲ့ကနေ့စဉ်ကောက်ယူနေတဲ့လူသဘောထားစစ်တမ်းအရာတရားရုံးချုပ်အပေါ်ယုံကြည်မှုဟာမိနစ်တုံးက36ရာခိုင်နှုန်းရှိခဲ့ရကဒီနေ့မှာတော့25ရာခိုင်နှုန်းထိကျဆင်းသွားပါတယ်။ကြာဆိုရင်အနေဆုံးဖြစ်ခဲ့တဲ့2014ခုနှစ်လူလူသဘောထားစစ်တမ်းထက်900ခိုင်နှုန်းကျဆင်းသွားတာလည်းဖြစ်ပါတယ်။ဒီနှစ်မှာအစိုးရဌာနတွေအပေါ်လူလူယုံကြည်မှုတွေကျဆင်းလာခဲ့ရမှာတရားရုံးချုပ်အပေါ်ယုံကြည်မှုတိတိတသားကျဆင်းလာရမှာတခြားဌာနတွေထက်နှစ်ဆလောက်တိုးပြီးတော့ဆက်သမတ်အထိကျဆင်းသွားခဲ့ကြောင်းစစ်တမ်းကာကွယ်သူတွေကပြောပါတယ်။တရားရုံးချုပ်အပေါ်ယုံကြည်မှုကျဆင်းလာတဲ့အကြောင်းရင်းကကိုယ်ဝန်ဖျက်ချခွင့်နဲ့ပတ်သက်လို့ဆုံးဖြတ်ချက်ထွက်လာမယ့်ကိစ္စနဲ့ဆင်နွှဲနိုင်တယ်လို့လည်းစစ်တမ်းပြည်သူတွေကပြောပါတယ်။ကိုယ်ဝန်၃လမကျော်ခင်တရေသားဖြတ်ချခွင့်တရားဝင်ခွင့်ပြုထားတဲ့သမိုင်းဝင်ရိုဗီဝိတ်စီရင်တုံးကိုတရားရုံးချုပ်ကပယ်ချလိုက်တဲ့သဘောထားရှိတဲ့မူကြမ်းတရားပေါက်ချထွက်လာပြီးတဲ့နောက်ဂျွန်လတရနေ့ကပဲဂျွန်လတရနေ့ကနေ20ရက်နေ့ကြာသဘောထားကောက်ယူခဲ့တာပါစစ်တမ်းမှာသဘောထားပေးသူ၂ယောက်မှတယောက်လောက်ကရိုဗီဝိတ်စီရင်တုံးကိုပယ်ချရေးဆန့်ကျင်ကြတယ်လို့လဲကဲလော့စစ်တမ်းကပြောပါတယ်